မြန်မာကြောင်မြတ်လုပ်ငန်းကနေဝင်ငွေအမေရိကန်ဒေါ်လာ31ဘီလျံလောက်ရရှိနေတယ်လို့လက်စားမှုလေလာဆောင်ကြည့်ရေးအဖွဲ့တစ်ဖွဲ့ကဒီကနေ့မှပြောပါရယ်ဒီပမာဏဟာအာဏာပိုင်တွေတရားဝင်ထုတ်ပြန်ထားတဲ့စည်ရင်းကိန်းကနန်းတွေထက်အများကြီးပိုနေပြီးနိုင်ငံဗန်ဒါငွေတွေဟာလက်ရှိအာဏာပိုင်တွေစစ်ဖက်ခေါင်းဆောင်တွေစစ်ဘုတ်ချုပ်ဟောင်းတွေစီကိုရောက်သွားတာဖြစ်တယ်လို့လည်းဆိုပါရယ်ဒီအကြောင်း AFP နဲ့ AP သတင်းတွေကိုအခြေခံပြီးတော့ကိုအောင်အောင်ကပြောပြပေးပါမယ်ရှင်
2014ခုနှစ်ကကြောက်စိမ်းလုပ်ငန်းကနေမြန်မာနိုင်ငံဟာအမေရိကန်ဒေါ်လာ31ဘီလျံဘူးလောက်ရရှိခဲ့တယ်လို့လန်ဒန်အခြေစိုက် Global Witness အဖွဲ့ကြီးကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီပမာဏဟာ GDP ပြည်တွင်းထုတ်ကုန်တန်ဖိုးတဝက်နီးပါးရှိပြီးဒီအဖိုးရန်ကြောက်တွေကိုနိုင်ငံရဲ့တခုရီးသောတရားဝင်ဈေးကွက်ဖြစ်တဲ့ကြောက်မြက်ပြပွဲမှာရောင်းချရတယ်ဆိုတဲ့ငွေပမာဏ 3.4 ဘီလျံထက်လည်းအများကြီးကွာနေတာပါ။ဒါအပြင်အဲ့ဒီကြောင်မြတ်တူဖော်တဲ့လုပ်ငန်းကိုဘသူတွေကပိုင်ဆိုင်ကြတယ်ဆိုတာနဲ့ပတ်သက်ပြီးတော့လည်းဘသူမှမသိကြဘူးလို့ Global Witness အဖွဲ့ကသုတေသနပညာရှင် Juman Khabar ကအခုလိုပြောပါတယ
် It's been called Myanmar's big state secret
မြန်မာနိုင်ငံရဲ့အကြီးမားဆုံးလက်ဝဲချက်တစ်ခုလို့ခေါ်ကြပြီးအဲ့ဒါဟာတကယ်ပါဖြစ်တယ်ဆိုတာပါပဲနိုင်ငံတွင်းကမင်းမျိုးဖွဲ့ရကောင်းတဲ့လူတချို့ဟာဘသူရဲ့စုံစမ်းစစ်ဆေးမှုကိုမှခံယူနေစရာမလိုပဲဒီကြောက်စိန်လုပ်ငန်းကိုလုပ်ကင်ခွင့်ရနေကြတာပါ
ကြောက်စိမ်းလုပ်ငန်းကနေအခုလိုဝင်ငွေအမြောက်များရနေပေမဲ့ဒေသခံကချင်လူလူဟာတော့သူတို့ခြေဘွားအောက်ကဒီတယံဇာတရောင်းအောင်ငွေအတွက်တစုံတရာအကျိုးမြတ်ခံစားရတာမျိုးမရှိပါဘူး။ဒါအပြင်သူတို့ရဲ့လူမှုအတိုင်းဝန်လည်းဖျက်ဆီးခံရပြီးမရေမတွက်နိုင်တဲ့ဘဝတွေလည်းဆုံးရှုံးခဲ့တာပါ။ကြောက်စိမ်းတူဖို့တဲ့မိုင်းလုပ်ငန်းတွေကြောင့်ဒေသခံတွေရဲ့ခြေရွာတွေပြောင်းရွှေ့ပေးရတယ်လို့တောင်တွေကိုလည်းတူဖို့ပြီးရှာဖွေတာကြောင့်အထူးသဖြင့်မိုးရွာတွေရောက်ချိန်မှာမြေပြူမှုတွေဖြစ်ပြီးလူတွေသေဆုံးခဲ့ပါတယ်။လုံးခဲ့တဲ့ဇန်နဝါရီလကဆိုရင်လေမြေပြူရာကြောင့်ဆက်ရဲနေရာတွေနဲ့တူးဖော်ပြီးသားမြေစာပုံတွေကြားမှာအကျဉ်းကျန်ကြောက်တွေကိုရှာဖွေနေသူ30လောက်တည်ဆုံးခဲ့ပါတယ်။ဒါအပြင်ဒီဒေတာကန်လုပ်သားတွေရဲ့ကလေးငယ်တွေဟာလည်းမြေတူးမြေတဲရမှာအသုံးပြုတဲ့ buffalo လို့ခေါ်တဲ့အကြီးစားဆက်ရဲနေရာကြီးတွေရဲ့အန်ရီကိုရင်ဆိုင်နေရတာပါ။လုံးခဲ့တဲ့9နှစ်လောက်ကစလို့ဒီ mind to ဖော်တဲ့လုပ်ငန်းခွင်တွေပုံများလာတာကြောင့်ပြဿနာတွေလည်းပူတူးလာတယ်လို့လူခွင့်လှူရှားသူတူဖြစ်တဲ့ကချင်အမျိုးသမီးခရာကအခုလိုပြောပါတယ
်ဒီကုမ္ပဏီကြီးတွေကိုမုန်းပါတယ်ကျွန်တော်တို့အသေးနာပါတယ်ကုမ္ပဏီဘက်ခိုးတွေမြင်နေကျွန်တော်တို့ဒီတက်ကောင်လို့ကျွန်တော်တို့ရဲ့စိတ်ခင်းမှာပေါ့နော်ကုမ္ပဏီကားကြီးမြေစီကားကြီးတွေကိုဖြစ်သွားတာတန်ကြားတိုင်းပေါ့နော်နှလုံးသားထဲမှာပြတ်ဆွေးလို့မတက်ပေါ့နော်ကျွန်တော်တို့အင်မတန်မှလူတက်ကောင်အဖြစ်သူတို့ကိုမြင်နေအယံမုန်းနေဒီကုမ္ပဏီကားကြီးတွေကို
မြန်မာကြောင်စိမ့်လုပ်ငန်းဟာဒေသခံတွေအတွက်အခုလိုအခြေအနေဇိုးတွေကိုသာကြုံတွေ့နေတာမဟုတ်ဘဲအစိုးရတက်တဲ့တိုင်းရင်းသားအခွင့်အရေးတောင်းဆိုနေတဲ့ကချင်လက်နက်ကိုင်အဖွဲ့ကြားမှလည်းအရေးပါတဲ့အနေအထားမှရှိနေတာပါဒီကြောင်စိမ့်ထွက်ရှိရာဒေသကိုထိန်းချုပ်ထားနိုင်ဖို့နှစ်ဖက်စလုံးကလည်းကြိုးစားနေတာဖြစ်တာကြောင့်ငင်းချင်ကြီးအလားအလာဟာလည်းအလံဝေးသလိုဖြစ်နေပါဗျပြည်တွင်းစစ်ကြောင်ဒေသခံလူလူထောင်နေချီဟာတရုတ်နိုင်ငံနေဆက်ကစခန်းတွေမှာနေထိုင်ကြရပြီးချမ်းသာကြွယ်ဝတဲ့နေမျိုးပေါ်ကဆင်းရဲနေကြတဲ့လူတွေကိုနေရာကမှာတွေ့နိုင်ပါတယ်ဒေသခံကောင်းဆောင်တဦးဖြစ်တဲ့ချက်လက်လောကဒီအချင်းတွေအပေါ်မကြေမနက်အခုလိုပြောဆိုပါရယ
်ဒီကံကိုသိတဲ့လားမှချင်းဝလားမှန်ကမိုင်းမူးသိတဲ့လား
ကျွန်တော်တို့ရဲ့မြေကိုဖျက်ဆီးပစ်နိုင်တဲ့အနေအထားတစ်ခုပဲရှိလားဗျာဒီမြေရဲ့မူလပိုင်ရှင်ဖြစ်တဲ့ကချင်တွေရဲ့ဘဝဟာအရာရာဆုံးရှုံးခဲ့ပါပြီ
အခုလိုအချိန်လေးမျိုးမှာပဲမကြခင်ရပိုင်းအတွင်းမှာတော့မြန်မာနိုင်ငံရဲ့တမိုင်းမှာအရေးပါတဲ့ရွေးကောက်ပွဲကိုကျင်းပတော့မှာပါဒီတော့ဒီရွေးကောက်ပွဲပြီးနောက်ပိုင်းမှာအချိန်လေးတွေပြောင်းလဲလာမှာပါလားဒါမှမဟုတ်ဒီကြောက်စိမ့်လုပ်ငန်းကရရှိလာတဲ့အကျိုးမြတ်တွေကိုအသုံးပြုပြီးရွေးကောက်ပွဲရလည်ရဖြစ်ပေါ်လာမယ့်ပြုပြင်ပြောင်းလဲလုပ်ငန်းစဉ်တွေကိုအဟံတားဖြစ်စေမှာပါလားအဖြေကတော့ဆက်လက်ဆောင်ကြည့်ရမှာဖြစ်ပါတယ်ခင်ဗျာ